ူအာမျောလင်းချင်းတန်ရေးစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သားလိုက်ပါတယ်ရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2020ခုနှစ်စက်တင်ဘာလ23ရက်မြန်မာတက္ကသိုလ်1383ခုနှစ်တော်တလင်းလာဆန်း8ရက်တနင်္လာနေ့မျောလင်းချင်းတန်မြန်မာစီစဉ်များကိုစတင်တန်လှည့်နေပါတယ်ရှင်။
တော်တာရှင်များခင်ဗျာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာ kHz 100.23 ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 112.63 ညာမှအတန်လှွင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်။Asha Radio Bengala Concept The Garden The China Nice and Nice Able Your Linjin Atta Radio Nima Asha Radio The Dingong Linja Jaya Zebo May Satay Your Linjin Radio
Dota Shin Bang Lu Shin Yaku Chay Ma Lu Rai Ntwe ဝိညာဉ်ခွန်အားရရှိဖို့တရားဒေသနာကိုသိခါရောရစီအကြီးဦးဆိုင်တာတွေမှဟောကြားသွားမှာဖြစ်ပါတယ်ရှင
်ချစ်တော်ရရှင်ဓမ္မမိတ်ဆွေညီကိုမမများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်အားလုံးပဲကိုစိတ်နှပြကြမ်းမှချမ်းသာတို့ကြပါစေ။အခုချိန်မှာနေစဉ်သက်တာခရစ်တော်၌သာအစီအစဉ်အားဖြင့်ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေများအားလုံးဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါလေ။ရှေးဥစွာချမ်းသာတို့မှာဒီဘိုက်ကိုဖတ်ပြခြင်းပါလေ။ဘယ်မှာတွေ့နေသလဲဆိုရင်ကိုရိန္သုဩရစာဒုတိယဆောင်အခန်းကြီး7အငယ်9ထဲမှာဖြစ်ပါတယ်။ဘယ်လိုဖော်ပြထားသလဲဆိုရင်သင်တို့ဒီယုံကြည်ခြင်း၌တည်သလားမတည်လားဟုကိုကိုကိုစစ်ကြောကြလော့ကိုကိုကိုစုံစမ်းကြလော့အစ်စ်မခံနိုင်သောသူမမှန်လင်ယေရှုခရစ်သည်သင်တို့၌တည်တော်မူသည်ဟုကိုအကြောင်းကိုကိုမသိကြသလားဆိုပြီးဖော်ပြထားပါတယ်ချစ်တော်ရရှင်ပေါင်းတို့ခင်ဗျာဖတ်သွားခဲ့တဲ့ကျမ်းချက်အတိုင်းကျွန်တော်တို့ဟာခရစ်တော်၌ယုံကြည်ခြင်းတည်နေသလားမတည်နေဘူးလားဆိုတာကိုကိုကိုကိုစစ်ကြောဖို့နဲ့စုံစမ်းဖို့တိုက်တွန်းထားပါတယ်ချစ်တော်ရရှင်ပေါင်းတို့ခင်ဗျာအနောက်နိုင်ငံမှာရေပန်းစားနေတဲ့ကစားနည်းတစ်ခုကတော့ဘေ့စ်ဘောလို့ခေါ်တဲ့ဘောလုံးရိုက်ကစားနည်းပဲဖြစ်ပါတယ်အထူးသဖြင့်အဲ့ဒီကစားနည်းမှာပါဝင်တဲ့အားကစားသမားတိုင်းရဲ့မှတ်တမ်းအပြည့်စုံကိုမှတ်တမ်းတင်ထားရပါတယ်အဲ့ဒီမှတ်တမ်းတွေထဲမှာတော့ဘောလုံးကိုဘယ်နှချက်အထိမှန်အောင်ရိုက်နိုင်တယ်လဲဆိုတာဒီမကသေးပါဘူးအားကစားလှုပ်ရှားမှုတိုင်းလှုပ်ရှားမှုတိုင်းမှာပါဝင်တဲ့စီးခိုးတာတို့အချိန်မီမပြေးနိုင်တာတို့ကိုစာအုပ်မှတ်တမ်းထဲမှာစုဆောင်ပြီးမှတ်သားထားပါတယ်။ဒီလိုနဲ့ကစားပွဲမစတင်ခင်မှာရှင်ပြိုင်မဲ့အသင်းတစ်သင်းဟာတစ်သင်းနဲ့တစ်သင်းတဦးချင်းစီရဲ့လှုပ်ရှားမှုမှတ်တမ်းကိုလေ့လာကြပါတယ်။ဂိုးဆောင်သမားအနေနဲ့လည်းရှင်ပြိုင်ကစားကြမဲ့အသင်းတွေကအားကစားသမားတဦးချင်းရဲ့မှတ်တမ်းကိုလေ့လာပါတယ်။အဲဒီလိုကြိုတင်လေ့လာခြင်းအပြင်ကစားပွဲမှာဘာတွေဖြစ်လာနိုင်တယ်လဲဘာကိုမျောလင့်နိုင်တယ်လဲအနိုင်ကစားနိုင်မှုဘယ်လိုနည်းနဲ့ရှင်ပြန်ရမလဲဆိုတာကိုသိစေနိုင်ပါတယ်ချစ်တော်တဲ့ရှင်ပေါင်းတို့ခင်ဗျာခရိယာသက်တာမှာလဲကိုယ့်အကြောင်းကိုကိုယ်သိအပ်တဲ့အပိုင်းရှိတဲ့ပါတယ်အဲ့ဒါကတော့စင်ချင်းအောင်းမေတ္တိယခြင်းအပြင်ယေရှုရှင်ကိုမြင်တွေ့နိုင်တယ်လို့စမ်းစစ်ခြင်းဟာလဲမှန်ကြီးမုံနဲ့တူနေတာမို့ကိုယ့်ကိုယ်ကိုပြန်ပြီးမြင်တွေ့နိုင်စွမ်းရှိပါတယ်။ဒါကြောင့်ကျွန်တော်ရဲ့ဘဝဟောင်းကဇာတိ လှုပ်ရှားပုံကိုသိမှတ်ပါစမ်းစစ်ဝေဖန်ပြုပြင်ပါဂရိဘာသာရဲ့အခေါ်အော်ရဒီသဘောတရားကိုဖန်ကတလဲလဲလှုပ်ရှားနေမှုလို့အဓိပ္ပာယ်ရရှိပါတယ်ဒါကြောင့်ဒီချိန်တည်းသာစစ်ဆင်းနေခြင်းမဟုတ်ပဲအဆက်မပြတ်စစ်ဆင်းမှုဝင်ရမှာဖြစ်ကြောင်းမှတ်သားရပါတယ်အဲဒီလိုအဆက်မပြတ်စမ်းသပ်စစ်ဆင်းမှုအပြည့်သာကျွန်တော်တို့တွေဟာကိုယ့်ရဲ့အခြေအနေမှန်ကိုပြန်လဲသိနာလည်မှာဖြစ်ပါတယ်ချစ်တော်ရရှင်ပေါင်းတို့ခင်ဗျာတကယ်လို့ကျွန်တော်တို့ဟာခရိယန်တွေပါလို့ကြီးညာလိုက်ရင်အဲ့ဒီကြီးညာချက်ကိုကျွန်တော်တို့အနေနဲ့ဘယ်လိုများခိုင်လုံတဲ့အကြောင်းကိုပြကြမယ်လဲဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာလူတယောက်ဟာမိမိရဲ့ယုံကြည်ချက်မှာဆွဲလန်းတယ်မဆွဲလန်းဘူးဆိုတာနဲ့ပတ်သက်လို့စမ်းသပ်နိုင်တဲ့အချက်တချို့ရှိပါတယ်အဲ့ဒီစမ်းသပ်ချက်ကတော့သင်တို့အနေနဲ့နာနဲ့အိယာကထထချင်းသင်တို့ရဲ့စိတ်အာယုံထဲမှာဘသူကိုဒါမှမဟုတ်ဘယ်အရာကိုအူအူဆုံးတောင်းတပါသလဲတကယ်လို့ယေရှုခရစ်တော်ဆိုရင်တော့စမ်းသပ်မှုကိုအောင်မြင်ပြီဖြစ်ပါတယ်ဒါအပြင်နာနဲ့ရနဲ့ညဦးရန်ဝတ်ပြုစည်းဝေးကိုသင်တို့ရဲ့အိမ်တော်မှာအမြဲတမ်းကျင့်ပါရဲ့လားအဲ့ဒါကိုကစိတ်ဝင်စားပြီးဝမ်းမြောက်ပါရဲ့လားနေစဉ်ကျန်းစာတွင်တင်ချက်တွေကိုလေ့လာဖတ်ရှုနေပါသလား။နောက်ပြီးအသင်းတော်အတွက်ဆေဖို့တဖို့နဲ့အလူတော်ငွေများကိုပေးကမ်းစွန့်ကြဲတဲ့နေရာမှာသဒ္ဓါကြည်ပြုမှုရှိပါရဲ့လား။နောက်ပြီးသင်တို့ရဲ့ယုံကြည်ချက်တွေကိုတပါးသူတွေကိုဝေငှနိုင်ဖို့အခွင့်အရေးနဲ့စွမ်းဆောင်မှုရရှိဖို့အတွက်ဆုတောင်းပါရဲ့လား။ဒါတွေဟာစံသက်ခံမိကုန်အ ਨੇ စုပဲဖြစ်ပါသေးတယ်။မနက်အဖြေကိုပေးနိုင်ခဲ့ရင်တော့သင်တို့ရဲ့အသက်တာမှာခရစ်တော်ယေရှုအလုံးလုံးနေပါတယ်လို့မှတ်ယူပါတကယ်လို့သင်တို့အနေနဲ့ထက်ကတလဲလဲတမျိုးတည်းသောစုံစမ်းနောက်ဆက်ချင်းရဲ့နောက်ကိုလိုက်ပါမိရင်တော့နောက်တစ်ချိန်မကြဆုံးရဖို့အတွက်အန်ဒီရဲ့လမ်းကိုရှောင်ကွင်းပြီးသွားပါအတိဘယ်ကတော့ပတ်ဝန်းကျင်အပြောင်းလဲလုပ်ပေးဖို့လိုအပ်ပါတယ်ဒါမှမဟုတ်ရင်မိတ်ဆွေအသက်တွေကိုစတင်ဖွဲ့စည်းဖို့လိုအပ်ပါတယ်ဘလိုပဲဖြစ်ဖြစ်စမ်းသပ်မှုကိုအောင်မြင်နိုင်ဖို့ရန်အတွက်ဖျားပေးထားတဲ့သင်တို့ရဲ့စွမ်းအင်တွေကိုအသုံးချပါအဲ့ဒီလိုပြုလုပ်မယ်ဆိုရင်တော့ခရစ်တော်ယေရှုရဲ့အောင်မြင်ခြင်းကောင်းကြီးမင်္ဂလာဟာဧကမှုချခံစားမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်ကျမတို့ရဲ့အသက်တာမှာအိုးအဖဖျားသားသမီးများတို့ရဲ့အသက်တာ၌တွေးကြုံရင်စားမည်ဖြစ်သောစုံစမ်းနောက်ဆက်ချက်အမျိုးမျိုးကိုတွန်းလှန်ဖယ်ရှားအောင်မြင်နိုင်ရန်ခွန်အားကိုပေးတော်မူပါစမ်းသပ်မှုအမျိုးမျိုးကိုအောင်မြင်နိုင်ဖို့ရန်လည်းမဆတော်မူပါကိုရောရှင်ဘက်၌သာမိမိတို့ယုံကြည်ခြင်းခိုင်မြဲနိုင်ဖို့ရန်မဆတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများတဦးစီပေါ်မှာဖျားရှင်ထာမကောင်းကြီးမင်္ဂလာဖျားဖျားကြရောက်ပြီးနေ့စဉ်အသက်တာမှာခရစ်တော်ဘုရားကိုအားကိုးယုံကြည်ခြင်းအားဖြင့်အောင်မြင်သူအရောက်တိုင်းဖြစ်နိုင်ကြပါစေ
Don't take us see those sun ye lila to me tatya in de ga nyu nwan to ga mi re si cho bi le maw mai chin mya ne lan pyao ne do ma yin dwe twe poun bi ge tu ye chi chin mit da nai lo ma mi bu so pi swa ya ya dai lin le si ge won le do tu mya nain cha tu mya chan da si bi yong ji ba天仙吧他乱了他给度面他别送他多不路安全面来给我给你比我你比我你老哥阿扎的带你对来可别比我别现在进来陪你为你都在打拼天空发出轮的靠拢当里就离了你面不打这段对对耍你就一把 ပြတ်ဆုံးမတတ်တော့ဘူးလိုအပ်ခြင်းများလည်းကင်းမဲ့ခဲ့ပြီးပြေဝနေပြီဒီလောကအတတ်တိုင်းဤတွင်လည်းကျိုးပြတ်ပြီမုံပြန်စဉ်းစားကြည့်လိုက်ပြန်လည်းဝေနေတို့သက်တာများခြင်းဖုံးစွာ
မျောလင့်ချင်းအသံမြန်မာအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တာရှင်များမင်္ဂလာပါရှင်။တော်တာရှင်များရှင်လူတဦးတယောက်ရဲ့အတွေ့အကြုံအဖြစ်အပျက်တွေအမျိုးမျိုးရှိကြပါတယ်။တူးနဲ့တူးမတူညီပဲစိတ်ဝင်စားစရာကောင်းပါတယ်။ဒီအဖြစ်အပျက်တွေကိုကြားနာသိရှိရခြင်းဖြင့်ပြောင်းလဲသွားတဲ့လူတွေလည်းရှိပါတယ်။တော်တာရှင်များရှင်ဒီကနေ့မှာဗာနီကာရဲ့ခေါင်းမာသောယုံကြည်ချက်ဆိုတဲ့အကြောင်းကိုနာတော်တာဆင်ရမှာဖြစ်တယ်။ဗာနီကာဟာအိန္ဒိယပြည်တောင်ပိုင်းမှာမိဘတွေနဲ့နေထိုင်ပါတယ်။သူမရဲ့အဖေဟာသူတစ်ပါးအိမ်မှာတနေ့ကုန်အလှုပ်လှုပ်ပြီးရတဲ့လှုပ်အားကလေးနဲ့သားသမီးတွေကိုချက်ပြုတ်ကျွေးမွေးတယ်။သူ့ရဲ့အမေကတော့စိတ်ဝေဒနာရှင်တစ်ယောက်ဖြစ်တဲ့အတွက်ရွာထဲမှာတလန်းဝင်တလန်းထွက်ရှောက်သွားနေတဲ့သူဖြစ်တယ်။ဗာနီကာဟာစာဖတ်ဝါသနာပါတဲ့သူဖြစ်တယ်။စာအုပ်တွေဟာဝေးလံတဲ့ကျေးရွာတွေကိုဖျက်ကျော်ပြီးမှမှာယူဖတ်ရှုရတယ်။မာရီယာကတော့ဗာနီကာရဲ့တငယ်ချင်းဖြစ်တယ်။မာရီယာဟာသူလဲစာဖတ်ဝါသနာပါတယ်။သူဖတ်တဲ့အခြေဝတ္ထုပုံပြင်ဘာသာပဲဖြစ်ဖြစ်ဖတ်ပြီးသူ့တငယ်ချင်းဗာနီကာကိုဖောက်တယ်ချပြောပြတယ်။တနေ့တော့မာရီယာဟာစာအုပ်တအုပ်ဖတ်နေတာကိုဗာနီကာကမြင်တော့သူ့မိတ်ဆွေတယောက်ကပေးချောင်းကျန်းစာအုပ်တို့ခေါ်ချောင်းအဲ့ဒီအထဲမှာပုံပြင်လေးတွေလည်းပါချောင်းပြောပြတယ်။ဗာနီကာကိုလည်းသူ့မရဲ့အမေဖေကိုမပြောဖို့ပြောထားတယ်။သူမရဲ့အဖေမြင်လို့ရှိရင်သူ့စီကနေအဲ့ဒီစာအုပ်ကိုလှုပ်ယူပြီးလွတ်ပြစ်လိုက်မှတေးချတယ်ဆိုတာမာရီယာသိတယ်ဒီစာအုပ်ဟာရှားပါတဲ့ပစ္စည်းဖြစ်တယ်ထာဝရသိမ်းထားတဲ့လို့မာရီယာထင်တယ်ဒါကြောင့်သူမဟာတိတ်တဆိတ်သိမ်းထားလိုက်တယ်ဗာနီကာကစမ်းစာအုပ်ထဲမှာဘာတွေရေးထားလဲငါ့ကိုပေးဖတ်ပါလားငါယူသွားမယ်လို့ပြောတော့မာရီယာကအိမ်မယူသွားနဲ့ဖတ်ချင်ရင်ငါစီမှာလာဖတ်ဆိုပြီးပြောတော့ဗာနီကာလည်းကျင်းနတ်သွားတယ်။ဗာနီကာဟာမာရီယာစီလာပြီးတော့ကျန်းစာကိုနှစ်ယောက်သားတိတ်တိတ်လေးဖတ်ကြတယ်။ဗာနီကာဟာမာရီယာစီသွားပြီးစာဖတ်တာဝှထုတွေမဟုတ်တော့ဘူး။ဖျားသခင်ရဲ့နှုတ်တော်ထွက်တမန်ကျန်းစာဖြစ်တယ်။မာရီယာနဲ့ဗာနီကာဟာမာရီယာနဲ့ဗာနီကာတငယ်ချင်းနှစ်ယောက်ဟာကျန်းစာကိုဖတ်ပြီးမကြာခဏဆွေးနွေးပြောဆိုတတ်ကြတယ်။ဗာနီကာဟာကျန်းစာကိုဖတ်ပါများလာတဲ့အခါမှာထူးခြားတဲ့စာအုပ်ဆိုတာသိလာတယ်။အဲ့ဒီတမန်ကျမ်းစာအုပ်ထဲမှာဖယားရှင်ဟာကောင်းကင်ဘုံမှာဖြစ်ကြောင်းလူသားတွေကိုချစ်တဲ့အတွက်သားတော်ကိုစွန့်ချောင်းတွေ့ရှိလာတဲ့အခါမှာဖယားရှင်ဟာလူသားတွေအတွက်အမှန်တကယ်အသေးခံတယ်ဆိုတာသိလာတယ်။သူသိခဲ့တဲ့ဖယားတွေနဲ့မတူတာတွေတွေ့ရှိရတယ်။နောက်ပြီးယေရှုရှင်အကြောင်းနဲ့ပတ်သက်ပြီးတော့မကြာခဏသူတို့တငယ်ချင်းနှစ်ယောက်ဆွေးနွေးကြတယ်။ဗာနီကာဟာခရစ်ယာန်ဖြစ်ချင်းလာတယ်ခရစ်တော်နောက်လိုက်ခြင်းနဲ့ဘယ်လိုလိုက်ရမလဲဆိုတာလည်းမသိခဲ့ပါဘူး။သူဆုတောင်းတယ်။တညတော့အိမ်မက်မက်တယ်။ဘယ်လိုအိမ်မက်မက်လဲဆိုတော့လူသုံးယောက်ဟာသူ့မကိုခြိမှသွားခဲ့တယ်။သူတို့လွတ်ချလိုက်တဲ့အခါမှာမြေကြီးပေါ်ကိုညင်ညင်သာသာနဲ့ကျသွားတယ်။ကျသွားတဲ့နေရာကရွာပြင်ဘက်မှာရှိတဲ့ခရစ်ယာန်ဘုရားကျောင်းအနီးမှာဖြစ်တယ်။ဗာနီကာဟာအဲ့ဒီအိမ်မက်အတိတ်တွေကိုနားမလည်နိုင်ခဲ့ပါဘူး။တနေ့တော့ဗာနီကာဟာဆက်ချုပ်ဆိုင်တဆိုင်မှာဓာတ်ဆက်လိုက်နီးသွားပြီးတော့တင်တယ်။အဲ့ဒီဖခင်ကြောင့်အနည်းအနာမှာပဲဖြစ်တယ်။တင်တန်းဆရာကြီးကခရစ်ယာန်ဖြစ်တယ်။သူ့ကိုခရစ်တော်အကြောင်းမေးတော့သူပြောပြတယ်။သူဟာတတ္တမနေအသင်းသားဖြစ်တယ်။သူမကိုဖခင်ကြောင့်ကိုခေါ်ဖိတ်ခဲ့တယ်။ဗာနီကာလည်းဖခင်ကြောင့်ကိုသွားခဲ့တဲ့အခါမှာသူ့အဖေကမသွားဖို့တတိပေးတယ်။မရပါဘူး။ဗာနီကာဟာဥပုံနေ့စနေနေ့တည့်ရက်မှာတိတ်တဆိတ်ဖခင်ကြောင့်ကိုသွားခဲ့တယ်။သူ့ရဲ့အဖေဟာဖခင်ကြောင့်အပြင်ကနေအတန်အကျယ်ကြီးနဲ့ခေါ်ပြီးဖခင်ကြောင့်ထဲဝင်လာပြီးတော့လူပုံအလဲမှာဆွဲထုတ်လိုက်တယ်။ဒါပေမဲ့ဗာနီကာဟာအားမလျှော့ပဲဖခင်ကြောင့်ဆက်တက်ခဲ့တယ်။သူမဟာတငယ်ကြီးမာရီယာကိုလည်းခေါ်သွားတယ်။မာရီယာဟာမသွားရဲဘူးဆိုပြီးကျန်းစာအုပ်ကိုဗာနီကာကိုနင်းနဲ့
အတုံးတက်လိမ့်မယ်ဆိုပြီးပြောပါတယ်။ကျန်းစာအုပ်ကိုဗာနီကာကိုပေးလိုက်တဲ့အခါသူမဟာကျန်းစာအုပ်ကိုယူထားပြီးသူ့ဖခင်မတွေ့အောင်ဖွင့်ထားတယ်။ဗာနီကာဟာဇွဲမလျှော့ပဲအိမ်သားနီးချင်းတွေလောင်ပြောင်မှုတွေကြားဖခင်ရဲ့ရိုက်နှက်မှုတွေကြားမှဗာပြောခဲ့တယ်လဲဆိုတော့ယေရှုဖျားသခင်ဟာကျမကြောင့်အသေးခံသွားတဲ့အတွက်ကျမလည်းသူ့အတွက်အသေးခံနိုင်ပါတယ်လို့သူပြောပြခဲ့ပါတယ်။ဘယ်သူမှကျမကိုတားလို့မရပါဘူး။ဖျားသခင်ကကျမကိုသူ့အကြောင်းပြောဖို့ရဲစွမ်းတတ္တိပေးတယ်။လူတွေနားမထောင်ပေမဲ့ကျမပြောရမယ်လို့လည်းသူပြောခဲ့တယ်။အခုတော့ဗာနီကာဟာနှစ်ချင်းမင်္ဂလာခံယူပြီးတတ္တမနှင့်မျောလင့်ချင်းအတင်းသားတယောက်ဖြစ်လို့နေပါပြီ။တောတရှင်များရှင်ဗာနီကာဟာဖယားရှင်ကိုယုံကြည်ကိုးစားပြီးဥပုံနှစ်ကိုတစ္ဆာရှိရှိဆောင်ထိန်တဲ့အတွေ့သူ့ကိုလောင်ပြောင်တဲ့လူတွေသူ့ရဲ့အဖေနဲ့မိသားစုအားလုံးတော့မှဒီနေ့ပြောင်းလဲလာပြီးဖျားเจ้าကိုတက်လာကြပါတယ်။မကြခင်နှစ်ချင်းခံဖို့အစဉ်သင့်ရှိနေပါတယ်ဆိုတာပြောပြခဲ့တယ်။သူမနဲ့သူမရဲ့အသင်းသူအသင်းသားတွေရဲ့ဆူတောင်းပေးမှုကြောင့်စိတ်ဝေဒနာရှင်ကြီးဖြစ်နေတဲ့မိခင်ကြီးလည်းပြန်လည်ကောင်းမွန်လာပါတယ်။ဗာနီကာရဲ့ပျော်ရွှင်ဝမ်းမြောက်ခြင်းဟာအတိုင်းမသိပါပဲ။ဗာနီကာရဲ့တက်တေခံချက်ကိုနာတော်တာစီနေရတဲ့တော်တာရှင်များလည်းဝိညာဉ်ခွန်အားရရှိကြပါစေ။တော်တာရှင်များရွှင်လန်းချမ်းမြေ့ကြပါစေရှင်။
တော်တာရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကူကြီးများရဲ့ကြိုးစားမှုဘူးတုတတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
မျော်လင့်ခြင်းအတန်းလူငယ်မောင်မယ်လေးတို့ရဲ့ကဘာကျော်ကြားပုံကူများအစီအစဉ်မှာလျှက်စစ်သိပ်ပန်တီထွင်သူမိုင်ကယ်ဖာရာဒေးရဲ့အကြောင်းကိုမမသဲစုကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရဲ့မိုင်ကယ်ဖာရာဒေးဟာဗြိတိရှလူမျိုးဒါရုဗေဒာနဲ့ယူဘဗေဒာပညာရှင်တဦးဖြစ်ပြီးသူ့ကို1992ခုနှစ်စာရင်းနဲ့နယူးအင်တန်ဘဲမြို့မှာဖွားမြင်ခဲ့ပါတယ်ကွယ်ဖခင်ဖြစ်သူဟာဗဘဲစရာဖြစ်ပြီးစီးပွားရေးမကောင်းတဲ့အတွက်သူတို့မိသားစုဟာဆင်းရဲညူညင်စွာနေထိုင်ကြရပါတယ်မိုင်ကယ်ကိုသူ့ရဲ့အသက်9နှစ်အရွယ်မှာကျောင်းထားပြီးမယ်เจ้ามากောင်းเนี่ยအတွက်73နှစ်သားအရွယ်မှာចောင်းထွက်လိုက်ရပါတယ်ကွယ်ဒီလိုနဲ့ចောင်းထွက်ပြီးမိုင်ကယ်ဟာရီဘောဆိုသူစာအုပ်ရောင်းသမားတဦးစီမှာအလုတ်တင်အဖြစ်ဝင်ရောက်လုပ်ကိုင်ခဲ့ပါတယ်အလုတ်တင်ဘဝမှာသိပ္ပံစာပေတွေကိုဖတ်ရှုရင်းသူဟာလျှက်စစ်ចောင်းတွေကိုမှတ်သားထားတယ်ကွယ်ဒီလိုနဲ့တဖြည်းဖြည်းစာပေအခြေခံရင့်တန်လာတဲ့အခါလက်ရှိအလုတ်ကိုစွန့်ပြီး1812ခုနှစ်မှာဒါရုပညာရှင်ဆာဟန်ဖရီဒေးဗီထံမှာအလုပ်လျှောက်တဲ့ကွယ် စာရီဗီရဲ့ဟောပြောပွဲတွေကိုတင်ရောက်နားထောင်စဉ်ကရေးကူးထားတဲ့မဆုတွေနဲ့အတူအလောလျှောက်လွာပို့လိုက်တဲ့အခါစာရီဗီက1813ခုနှစ်မှာသူ့လက်အောက်၌တပတ်မှာ25ရှီလင်ပေးပြီးလက်တွေ့စမ်းသပ်ဆိုင်ရာလက်ထောက်အဖြစ်ခံထားလိုက်ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဒေဗီနဲ့ဖာရာဒေးတို့ဟာလူကိုဥပတ်ဖြစ်စေတဲ့ကလိုရင်းတန်းငွေကိုပေါ်ယူစမ်းသပ်ကြပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဖာရာဒေးဟာတော်ဝင်အသင်းမှာအလုပ်လုပ်ရတဲ့အတွေ့သိပ္ပံနည်းသည့်တွေကိုရှာဖွေစမ်းသပ်ရင်အတွေ့အသည့်အမြင်သည့်တွေကိုတစတစတွေ့မြင်လာကြပါတယ်။ကလိုရင်းစတဲ့တန်းငွေတွေကိုဓာတ်ရည်ပြုလုပ်အောင်မြင်ခဲ့တယ်ကွ။ကာပွန်နဲ့ကလိုရင်းဓာတ်ပေါင်းစပ်တဲ့ပစ္စည်းနှမျိုးကိုလည်းတွေ့ခဲ့ပါတယ်ကွ။ညမှန်သုံးမှန်အသည့်အစမ်းတွေကိုလည်းတီထွင်ခဲ့ပါတယ်။1823ခုနှစ်မှာမိုင်ကယ်ဖာရာဒေးဟာတော်ဝင်အသင်းဝင်ဖြစ်လာပါတယ်။1825ခုနှစ်မှာတော့အဲ့ဒီအသင်းမှာလက်တွေ့စမ်းသပ်ခံညွှန်ကြားရေးမှူးဖြစ်လာပြီး1833ခုနှစ်မှာဒါရုဗေဒပေါင်းမောက်ခဖြစ်လာပါတော့တယ်။လူငယ်မောင်မယ်လေးတို့ရဲ့1831ခုနှစ်ဩဂတ်လ29ရက်နေ့မှာတော့သူ့ရဲ့အထင်ရှားဆုံးတွေ့ချက်ဖြစ်တဲ့လျှက်စစ်စည်းကြောင်းညှို့ချင်ကိုအောင်မြင်စွာတွေ့ရှိခဲ့ပါတယ်။လျှက်စစ်စည်းကြောင်းညှို့ချင်ကိုအခြေခံပြုပြီးတယ်လီဖုန်း၊ဓာတ်မီးနဲ့တန်ကြိုးရိုက်တာတွေပေါ်လာခဲ့ပါတယ်။တန်လိုက်ရဲ့ဝင်ရိုးစုံနှစ်ခုကြားမှာချက်ဝိုင်းကိုလှည့်ပေးခြင်းဖြင့်ဒိုင်နမိုကိုတီထွင်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဖာရာဒေးဟာအလုံလုံရာမှာစိတ်ထက်သန်စွာဇွဲကောင်းကောင်းနဲ့လှုပ်တက်ပါတယ်။နှစ်အနည်းငယ်အတွင်းသိပ္ပံပညာနဲ့သက်ဆိုင်တဲ့စာတန်းပေါင်း158ဆောင်ရေးသားပြီးစမ်းသပ်မှုပေါင်း16042မျိုးပြုလုပ်ခဲ့ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရဲ့ဖာရာဒေးဟာစီးပွားဖြစ်အလုပ်လုပ်သူမဟုတ်တဲ့အတွက်ငွေကြေးကျက်တဲ့ချို့တဲ့စွာနေထိုင်ရပါတယ်1835ခုနှစ်မှာဗြိတိရှ်အစိုးရကဖာရာဒေးကိုတစ်နှစ်မှာပေါင်300ကိုစုအဖြစ်အသက်ထက်ဆုံးချီးမြှင့်ပါတယ်1858ခုနှစ်မှာဝစ်တိုရီယာဘုရင်မကြီးကဟမ်ပရန်ကုတ်ရက်ကွက်မှာအိမ်တစ်လုံးကိုပေးခဲ့ပါတယ်ဖာရာဒေးဟာ1869ခုနှစ်ဩဂတ်လ25ရက်မှာအဲ့ဒီနေအိမ်မှာပဲကွယ်လွန်ခဲ့ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရဲ့ဒီနေ့ကြားသိရတဲ့ကဘာကျော်ပုဂ္ဂိုလ်ကြီးကတော့လျှက်စစ်သိပ္ပံတီထွင်သူမိုင်ကယ်ဖာရာဒေးရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရဲ့ခလေးတို့အသက်တာမှာအခက်ခဲနဲ့တွေ့ကြုံလာရင်ဇွဲမလျှော့ပဲမိမိလူရပန်းနိုင်စီတို့တဲ့ရောက်လျှောက်လန်းနိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ကွယ်မျော်လင့်ခြင်းအတန်းသောတာရှင်များရှင်မြမဆွဲစုံကျန်အတွဲခုနှစ်မှမိုင်ကယ်ဖာရာဒေးရဲ့အကြောင်းကိုကောင်းနှုတ်တင်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်
တော်တာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါရဲ့ရှင်။
တော်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတံ Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ။
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအ data မြန်မာအစီအစဉ်များကိုအ data လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအ data ကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ